သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmese မှာပို့မှုထူးကြတဲ့သတင်းစာမားတွေကိုရှားဖွေပါသောရရှိမြောက်2025ခုနှစ်ဇန်နဝါရီလ13ရက်တနင်္လာနေ့အတွက် SBS News Flash သတင်းထူးများကိုတင်ဆက်ပေးမှာဖြစ်ပါတယ်ကျွန်တော်ကထေရောင်မှာယနေ့အတွက်ထိတ်တန့်သတင်းများဆင်နီမြို့ဆင်နဂေါဂ်တခုအားဖျက်ဆီးမှုနဲ့ပတ်သက်၍သံသယရှိသူ2ဦးကိုရဲတပ်ဖွဲ့ကလိုက်လံရှာဖွေဇန်နဝါရီ13ရက်ဆင်နီမြို့နောက်ပိုင်းရှိဆင်နဂေါဂ်တခုတွင်နာဇီသင်္ကေတများပက်ဖျန်းသည့်ဟုဆွဆွဲခံရသောလူ2ဦးကိုရဲတပ်ဖွဲ့ကသတင်းပတ်ကုံကလိုက်လံရှာဖွေတဲ့ရှိပါတယ်ယူဆပွေရဲတပ်ဖွဲ့မှအချမ်းဖက်နှိမ်နှင်းရေးတပ်ဖွဲ့သည်စုံစမ်းစစ်ဆေးမှုကိုဦးဆောင်နေပြီးညူတောင်တွင်တိုက်ခိုက်မှုနှင့်ပတ်သက်၍ရဲတပ်ဖွဲ့မှမသင်္ကာသောအနေရောင်ဝက်စားဝက်လူနှူးရဲ့ပုံများကိုလူထုကိုလိုက်လံပြသရှာဖွေနေပါသည်။ဂျူအိုတိုင်ဝိုင်ကိုပြစ်မှတ်ထားတိုက်ခိုက်မှုတွေအရှိန်ပြင်းလာပြီးနောက်ပြည်내အစိုးရကလုံခြုံရေးကိုမြင့်တင်သွားမယ်လို့ကတိပြုထားပါသည်။ယူဆဝေပြည်내ဝန်ကြီးချုပ်ခရစ်မင်းကဂျူအဖွဲ့အစည်းများအားစိုးရရဲ့ပံ့ပိုးကူညီမှုကဲ့သို့ခြေခြေပြန့်ပြန့်ရဲတပ်ဖွဲ့ရဲ့တုံ့ပြန်မှုကိုဆက်လက်လှုံ့ဆော်သွားမယ်လို့ပြောဆိုသွားပါတယ်။ဘတ်ဘီလင်းကမ္ဘောဒီးယားနဲ့ဩစတြေးလျများရဲ့ကျန်းမာရေးဆောင်ရှောက်မှုကိုတိုးတက်စေမည်ဟုဆို Royal Australian College of General Practitioners မှကျန်းမာရေးဆောင်ရှောက်မှုကိုပုံမလလမ်းမီနိုင်စေရန်လုံဆောင်ရမယ့်အလုပ်များစွာရှိသေးတယ်လို့ဆိုပါတယ် online ကျန်းမာရေးဆောင်ရှားမှုလမ်းညွန် clean bill သည်နိုင်ငံတော်ရှိ GP စေကမ်းပေါင်း 9,000 နီးပါးတွင် bug billing နှုံထားများကိုခြေအကန်လိုက်လံကြီးရှုနေပါတယ်၎င်းရဲ့နောက်ဆုံးအစည်းအဝေးခန်းစားတွင်ပြည်မြအားဖြင့်ဆန္ဒလတာကာလအတွင်းလူနာအားလုံးကို bug bill ပေးဆောင်သောစေကမ်းများသို့မဟုတ်ပံပိုးပေးသူများရဲ့အချိုးအစားချက်စင်းလာတာကိုတွေ့ရှိရတယ်လို့ဆိုပါတယ်။24.2ရာခိုင်နှုန်းမှ20.9ရာခိုင်နှုန်းသို့ချက်စင်းသွားသောကြောင့်3.5ရာခိုင်နှုန်းချက်စင်းသွားခဲ့တယ်လို့ဆိုပါတယ်။2023ခုနှစ်နိုဝင်ဘာလတွင် Albanese အစိုးရသည် GP များကို Pensioner များ Concession ကကန်ဆောင်ထားသူများနဲ့ကလေးများကို GP များအတွက်ပါပင်လောက်ရမလုံးများကိုသုံးစတူပေးခဲ့ပါတယ်ဖက်ဒရယ်ဆိုအားမှစုဆောင်ထားသောမက်ဒီကယ်စီးရင်စရာများအရဘတ်ဘီလ်ကောက်ခံသည့်ဝန်ဆောင်မှုအားလုံးကိုတိုင်းတာထားတာဖြစ်ပါတယ်2024ခုနှစ်စက်တင်ဘာလ3လပတ်အတွက်ဒေတာများသည် Standard General Practice Consultation များအားလုံးရဲ့ 85.3 ရာခိုင်နှုန်းကိုဘတ်ဘီလ်ကောက်ခံထားကြောင်းပြသထားတာကိုတွေ့ရပြီးပြီးခဲ့တဲ့12လအလားတူကာလနဲ့နှိုင်းရှင်မာက 1.1 ရာခိုင်နှုန်းတိုးလာတာကိုတွေ့ရှိရတယ်လို့ဆိုပါတယ်။လေတိုက်နှုန်းမြင့်လာလို့ကယ်လီဖိုးနီးယားတော်မီပိုဆိုးနိုင်ဟုဖီမာအုပ်ချုပ်ရေးမှူးကပြောဆို American ပြည်ထောင်စုအနောက်ချမ်းကယ်လီဖိုးနီးယားပြည်နယ် Los Angeles မှာလောင်ကျွမ်းနေတဲ့တော်မီဟာလေတိုက်နှုန်းမြင့်လာတာကြောင့်လာမယ့်ရက်တွေမှာဆိုးလာနိုင်တယ်လို့ American အရေးပေါ်စီမံခန့်ခွဲရေးဌာနထိတ်တန့်တာဝန်ရှိသူတို့ကသတိပေးလိုက်ပါတယ်။လေပြင်းကပိုပြီးပြင်းထန်ပြီးအန္တရာယ်ဖြစ်လာဖို့ရှိနေတယ်လို့ဖီမာပြည်ထောင်စုအရေးပေါ်အခြေအနေစီမံခန့်ခွဲရေးဌာနအုပ်ချုပ်ရေးမှူးဒီနီခရစ်ဝဲက CNN ရုပ်သံနဲ့မေးမြန်းခန်းမှာပြောဆိုလိုက်ပါတယ်။လေကြောင်းကဘလို့ဥတီနေလဲဆိုတာကိုမသိနိုင်သေးဘူးလို့ဆိုပါတယ်။မိကုဆက်မှုတွေဟာခြေပြန့်လာပြီးအဲလီမျိုးရဲ့အထင်ကြီးတဲ့နေရာတွေနဲ့လူဦးရေထူထပ်တဲ့နေရာတွေကိုပါအန္တရာယ်ဖြစ်လာမှာကိုဒေသတာဝန်ရှိသူတွေကစိုးရိမ်တဲ့အကြောင်းပြောဆိုပါတယ်။တော်မီကနေကုဆက်လာတဲ့ခြေပြန့်လာတဲ့မီးလောင်မှုကြောင့်သေးဆုံးသူ16ဦးအထိရှိသွားပြီဖြစ်ပြီးနောက်ထပ်ရုံလောင်းတွေထပ်တွေ့မလားဆိုပြီးမီးလောင်ပြင်းထဲမှာရှာဖွေရေးတွေကလည်းလုံဆောင်နေကြပါတယ်။ဒီဖြစ်ပျက်ကိုကြည့်ပြီးအရင်တုန်းကတခါမှမကြုံခဲ့မမြင်ခဲ့ဘူးတဲ့စစ်ပွဲစုံတဲ့ရောက်သွားသလိုခံရတယ်လို့ကယ်လီဖိုးနီးယားပြည်နယ်ကိုစားပြုထက်လွတ်တော်မှအဲဒမ်စကစ်က CNN ကိုပြောဆိုပါတယ်။ အခုကြုံရတဲ့ကယ်လီဖိုးနီးယားဒေါ်မီဟာဆုံးရှုံးမှုပမာဏနဲ့ကျေပြန့်မှုအရကြီးရရင်အမေရိကန်သမိုင်းမှာအဆိုးဆုံးသဘာဝကပ်ဘေးဖြစ်မယ်လို့ကယ်လီဖိုးနီးယားပြည်နယ်အုပ်ချုပ်ရေးမှူးကေဗင်ယူဆန်က NBC ရုပ်သံကိုပြောဆိုပါတယ်။ AccuWeather ရဲ့ကနဦးခမန်းကျေရဆိုရင်ဖြစ်စီဆုံးရှုံးမှုဟာဒေါ်လာ135ဘီလီယံကနေ150ဘီလီယံထိရှိနိုင်တယ်လို့ထွက်ဆထားပါတယ်။ဒီစင်တရင်တို့ news/ များပုံမူချသိရန် SPS language podcast ကိုတွားရောက်ကြည့်ရှုပါ။သို့မဟုတ်ဝင်ရောက်နားဆင်ကြည့်ပါ SPS မြန်မာပိုင်းကို Facebook ပေါ်မှာ like ရှာပြီး like မျှဝေမှတ်ချက်ပေးပါ